ရုရှားနိုင်ငံမှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်ဖို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတနင်္ဂနွေနေ့ကမြန်မာနိုင်ငံကနေထွက်ခွာသွားပြီဖြစ်ပါတယ်။စစ်ခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်ရုရှားခီးစင်ဟာဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ပြပခီးစင်ဖြစ်ပါတယ်။စစ်တပ်ပိုင်မြောက်ရီရုတ်တံကနေဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ရုရှားခီးစင်ကိုမနေ့ကအခုလိုကြေညာသွားပါတယ်
။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌကမ္ဘာရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာရုရှားဖက်ဒရေးရှင်းနိုင်ငံကာကွယ်ရေးဝင်စီအာမီဂျန်ရယ်စာကိကူစုဖစ်ကိုပဲရှိုက်ခွေရဲ့ဖိတ်ကြားချက်ရာရုရှားဖက်ဒရေးရှင်းနိုင်ငံမှာကျင်းပပြုလုပ်မယ်ကိုယ်စားမြောက်နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံ Moscow Conference on International Security 2021 MCIS 2021ကိုတက်ရောက်ရန်အတွက်ဒီအနေ့မနက်ဗီဒီဆိုင်ရမြမလေးကြောင့်အမေမှာအထူးလေရင်ဖြင့်နေပြီးတော့တက်မတော်လေးစိတ်မှထွက်ခွာပါရင်
ရုရှားကအင်ရှင်ဖြစ်လက်ခံကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုဂျွန်လ22ရက်နေ့ကနေ24ရက်နေ့အထိပြုလုပ်မှာဖြစ်ပါတယ်ဖေဖော်ဝါရီလကသူဦးဆောင်တဲ့ဆီယနာတင်ပြတဲ့နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဧပြီလကပြုလုပ်တဲ့မြမအရေးအာဆီယံအထူးစည်းဝေးကိုတက်ရောက်ဖို့အင်ဒိုနီးရှားနိုင်ငံကိုပထမဆုံးပြပခီးစဉ်ဖြစ်သွားရောက်ခဲ့တာပါနောက်ကြာနေ့ကပြုလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးရဲ့မြမအရေးဆုံးဖြတ်ချက်မှာတော့မြမနိုင်ငံကိုလက်နက်တွေစီးဝင်မှုတားဆီးရေးကိုတောင်းဆိုထားပြီးနိုဝင်ဘာလရွေးကောက်ပွဲရလဒ်ကိုလေးစားဖို့နဲ့ဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့မြမစစ်တပ်ကိုတိုက်တွန်းထားပါတယ်ရှင်။